This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီဒူကနေကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပါရယ်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဦးစွာဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုရွေးဦးမောင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်မင်္ဂလာပါခင်ဗျာယခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ရွေးဦးမောင်ပါပထမဦးဆုံးတင်ဆက်ပေးမယ်သတင်းကတော့မိုးပြဲမြုပ်တွင်ထိုးစစ်ဆင်လာသည့်စစ်ကောင်စီတပ်အထိနာသွားသလိုဒေါ်လန်ဤရဲဘော်၄ဦးကြာဆုံးခဲ့တဲ့သတင်းပဲဖြစ်ပါတယ်ကရင်ပြည်နယ်ရှမ်းပြည်အစံမိုးပြဲမြို့တွင်ကိုအင်အားအလုံးအရင်းနဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုဒေါ်လန်ရေးတပ်တွေဘက်ကပြန်လည်တိုက်ခိုက်ခဲ့ရာစစ်တပ်ဘက်ကအထိနာသွားသလိုဒေါ်လန်ရေးရဲဘော်လေးဦးကြာဆုံးခဲ့ရတယ်လို့ MOBYE PDF ကဲဆယ်ရေးအဖွဲ့ MPRD ကဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မှာထုတ်ပြန်ပါတယ်။မိုးပြဲအခြေဆိုင်ခမာရ42တရင်ကအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဟာမနေ့ဖေဖော်ဝါရီလ28ရက်နေ့မှာအင်အားအလုံးရင်းနဲ့ထိုးစစ်ဆင်လာခဲ့တဲ့အတွက် PDF နဲ့ KNDF တို့ပါတဲ့တပ်ပေါင်းစုနဲ့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီဘက်ကလေယာဉ်တွေအပါအဝင်ဒရုန်းတွေလက်နက်ကြီးတွေအသုံးပြုတိုက်ခိုက်နေတယ်လို့သိရပါတယ်။မိုးပြဲမြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့အင်အားအများအပြားနဲ့ထိုးစစ်ဆင်လာတဲ့စစ်အုပ်စုကို PDF နဲ့ KNDF တပ်ပေါင်းစုတို့ကရွရွချွတ်ချွတ်ခုခံတိုက်ခိုက်ခဲ့တာကြောင့်အကြမ်းဖက်စစ်အုပ်စုဟာအထိနာပြီးထိုးစစ်မဆင်နိုင်တော့ဘဲဆုတ်ခွာသွားတယ်လို့ MPRT ကအသိပေးပါတယ်။အဲ့ဒီတိုက်ပွဲမှာအကြမ်းဖက်စစ်အုပ်စုဘက်ကအထိနာသွားသလိုဒေါ်လာရေးတပ်ပေါင်းစုတွေဘက်ကရဲဘော်လေးဦးအသက်ပေးလူခဲ့ရပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့သိရပါတယ်။အကြမ်းဖက်စစ်အုပ်စုဟာထိုးစစ်ထမလုံနိုင်တော့ပေမဲ့ဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မနက်ကစပြီးအဝေးကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကဆိုပါတယ်။စီရေးအရာအရေးပါတဲ့မိုးပြဲမြို့ကိုပြန်လည်ရရှိဖို့အကြမ်းဖက်စစ်ကောင်စီဘက်ကထိုးစစ်ဆင်လာတာကြောင့်မိုးပြဲမြို့မှာတိုက်ပွဲတွေတကြောပြန်ဖြစ်လာတာပဲဖြစ်ပါတယ်။အခုလိုတိုက်ပွဲတွေပြန်ဖြစ်လာချိန်မှာစစ်ကောင်စီဟာအများပြည်သူနေထိုင်ရာနေရာတွေကိုပါစစ်ရေးပစ်မှတ်အဖြစ်တိုက်ခိုက်လာတဲ့အတွက်မုံပြဲမြို့ကအ धिक လမ်းမကြီးတွေကိုဖျက်ဆီးသွားလောက်ကင်းဖေဖော်ဝါရီလ28ရက်နေ့အထိပိတ်ထားမယ်လို့ KNDF တိုင်းရင်းသုံးနဲ့မုံပြဲ PDF တို့ကထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီစစ်တုံးမန်ဘွားကနေတိုင်းမှုဖြစ်လာတဲ့ဗိုလ်မှူးချုပ်မျိုးမင်းထွေးပါလာတဲ့ကားတန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်သား3ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တဲ့တဲ့င်းကိုတင်ဆက်ပေးပါမယ်ကိုကန်တက် NNDAC မှာစစ်တုံးမှန်ဖြစ်ခဲ့ရာကနေတိုင်းမူးဖြစ်လာတဲ့စစ်တိုင်းမူးဗိုလ်မှူးချုပ်မျိုးမင်းထွေလိုက်ပါလာတဲ့ကားတန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာမှာစစ်သား3ဦးပြင်းထန်စွာဒဏ်ရာရရှိသွားတယ်လို့ Royal Tiger Force ပျောက်ကြားတပ်ဖွဲ့ကပြောပါတယ်။စကိုင်းမြို့တပ်မ33ကနေမုံရွာမြို့မှာရှိတဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခကိုအိမ်စည်းကားနဲ့ပြန်လာတဲ့စကိုင်းတိုင်းတိုင်းစစ်မှုဗိုလ်မှူးချုပ်မျိုးမင်းထွေလိုက်ပါလာတဲ့ကား9စီးပါရင်တန်းကိုဖေဖော်ဝါရီလ25ရက်နေ့ကတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ Royal Tiger Force ပျောက်ကြားတပ်ဖွဲ့ကထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။စစ်တုံးမှန်ဖြစ်တဲ့စကိုင်းစစ်တိုင်းမှုပါတဲ့ရင်တန်းကိုမုံရွာ6ဦးလမ်းမိုင်းတနေရာမှာဒေါ်လန်ရေးတပ်ဖွဲ့တွေကပရိသာမိုင်း3လုံးနဲ့မိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်ပြီးတတိယမြောက်ကားကိုထိမှန်ခဲ့တာကြောင့်ကားပေါ်ကစစ်သား3ဦးပြင်းထန်စွာဒဏ်ရာရရှိသွားတာလို့သိရပါတယ်။ ဒီတက်ခိုက်မှုမှာဒုတိယမြောက်ကားပေါ်မှာပါလာတဲ့စကိုင်းစစ်တိုင်းမှုပုံမှုချုပ်မျိုးမင်းထွေထိခိုက်ဒဏ်ရာရရှိသွားတာမရှိဘူးလို့သိရပြီးစစ်ကောင်စီတပ်တွေအထိုင်ချထားတဲ့နိုင်ရီကန်ဘက်ကနေလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာမျိုးရှိခဲ့တယ်လို့လည်းသိရပါတယ်။စကိုင်းစစ်တိုင်းမှုပုံမှုချုပ်မျိုးမင်းထွေပါတဲ့ရင်းနှံကို Royal Tiger Force ပျောက်ကြားတပ်ဖွဲ့မုံရွာ KI အမှတ်စနစ်တရင်တပ်ခွဲ3ရက်စီးတပ်ခွဲနဲ့နေဦး Brothers Column နေဦးညီကိုများစစ်ကြောင်းတို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေအထိခိုက်မရှိဘူးလို့ Royal Tiger Force ပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အနောက်မြောက်တိုင်းစစ်ဌာနချုပ်တိုင်းမှုဖြစ်လာတဲ့ဗိုလ်မှူးချုပ်မျိုးမင်းထွေးဆိုတာ2024ခုနှစ်ဩဂတ်လအတွင်း MNDAA ကလာရှိုးနဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ရာမခါကိုတိမ့်ပိုက်ချိန်မှာစာခါခါတက်မှုရာတူနဲ့စစ်တုံမှန်အဖြစ်ဖမ်းဆီးခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့တကုံမျိုးတင်မြောင်ပိုင်းကထွေးအုပ်ယုံကိုပြင်းအားမြင့်အဝေးထိမ်းပိုင်းနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ရန်ကုန်တိုင်းတကုံမျိုးတင်မြောင်ပိုင်းကအထွေထွေအုပ်ချုပ်ရေးမှုယုံကိုပြင်းအားမြင့်အဝေးထိမ်းပိုင်းနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့ရန်ကုန် UG People Army YUPA ကပြောပါတယ်။တကုံမျိုးတင်မြောင်ပိုင်းကမဝတလမ်းဆောင်နီးမှာရှိတဲ့အကြမ်းဖက်စစ်ကောင်စီလက်အောက်ခံမြို့နယ်အထွေထွေအုပ်ချုပ်ရေးမှုယုံကိုမနေ့ဖေဖော်ဝါရီလ28ရက်ည9နာရီမိနစ်50ခန့်အချိန်မှာပြင်းအားမြင့်အဝေးထိမ်းရမှုမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒီဖောက်ခွဲတိုက်ခိုက်မှုမှာအကြမ်းဖက်စစ်ကောင်စီဘက်ကထိခိုက်ဒေဆုံးမှုတွေရှိနိုင်တဲ့အတွက်အသေးစိတ်သိရှိနိုင်ဖို့ဆက်လက်စုံစမ်းနေတယ်လို့အသိပေးထားပါဗျ။ဖောက်ခွဲတိုက်ခိုက်မှုအပြီးမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာအနီးပတ်ဝန်းကျင်မှာစစ်ဆင်မှုတွေလုပ်သွားတယ်လို့သိရပါဗျ။အဆိုပါတိုက်ခိုက်မှုကိုရန်ကုန် UG People Army YUPA တပ်ဖွဲ့ကမြို့ပြပျောက်ကြားရဲဘော်တွေလှုပ်ဆောင်ခဲ့တာဖြစ်ပြီးပျောက်ကြားရဲဘော်တွေအားလုံးဘေးကင်းတယ်လို့လည်းသိရပါဗျ။ရန်ကုန် UG People Army YUPA တပ်ဖွဲ့အနေနဲ့မြို့ပြမြရှင်တွေအချိန်မြင့်လှုပ်ဆောင်သွားမှာဖြစ်တာကြောင့်မိဘပြည်သူများအနေနဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရှိတဲ့နေရာတွေကိုရှောင်ရှားသွားလာကြဖို့မြစ်တာရက်ခံထားပါတယ်ခင်ဗျာ။ယခုနောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့မုံရွာမန္တလေးလမ်းမိုက်မှာစစ်တပ်လုံခြုံရေးတွေပါတဲ့ဂျင်းနီတင်တွဲကားတွေကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာကားနှစ်စီးဖျက်ဆီးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။မုံရွာမြို့ကနေစစ်တပ်လုံခြုံရေးနဲ့ထွက်လာတဲ့ဂျင်းနီတင်တွဲကားတွေကိုမုံရွာမန္တလေးလမ်းမိုက်တနေရာမှာမိုင်းဆွဲတိုက်ခိုက်ခဲ့ရာကားနှစ်စီးဖျက်ဆီးသွားတယ်လို့မုံရွာခရိုင်ပြည်သူ့ကာကွယ်ရေးနှွေဦး Brothers Column ကပြောပါလေ။စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့လုံခြုံရေးယူပြီးဂျင်းနီတင်တွဲကားတွေထွက်လာတယ်လို့သတင်းရတဲ့အတွက်မနေ့ဖေဖော်ဝါရီလ28ရက်နေ့မနက်9နာရီခွဲအချိန်မှာဒေါ်လန်ရေးတပ်တွေအသင့်စောင့်ကြိုပြီးမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အတွဲလိုက်ပရိသာမိုင်းတွေနဲ့တိုက်ခိုက်ခဲ့တာကြောင့်ဂျင်းနီတင်တွဲကားတစ်စီးမှောက်သွားပြီးအခြားတစ်စီးကတော့ကားကောင်းမိုင်းချိန်မှပျက်စီးသွားတယ်လို့ဆိုပါတယ်။ကောင်းမိုင်းချိန်မှပျက်စီးသွားတဲ့ကားကိုစစ်တပ်လုံခြုံရေးနဲ့ညာရင်းချင်းပြန်လည်ပြင်ဆင်ပြီးဆက်လက်မောင်းနှင်သွားပြီးမယ်။တိမ်းမောက်သွားတဲ့ကားတော့ဖေဖော်ဝါရီလ28ရက်နေ့ညပိုင်းအထိချောင်းဦးနဲ့မြင်းမူကြားကလမ်းမိုင်းတနေရာမှာရှိခဲ့တယ်လို့သိရပါတယ်။ယခုလိုကားတစ်စီးတိမ်းမောက်ပြီးတစ်စီးကောင်းမိုင်းချိန်မှသွားတာကြောင့်ဂျင်းနီတင်ကားမောင်းနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအများအပြားဒဏ်ရာရရှိသွားပြီးချောင်းဦးဆေးရုံမှာအရေးပေါ်စိတ်ကူးတမှုခံခဲ့ရပြီးညနေပိုင်းမှာမန္တလေးဘက်တဲသွားတယ်လို့သိရပါတယ်။မိုင်းဆွဲတက်ခိုက်ပြီးချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့နာယီဝက်ခန့်ပြန်လည်ပစ်ခတ်ခဲ့တာရှိပေမဲ့ဒေါ်လန်ရေးရဲဘော်တွေထိခိုက်မှုမရှိဘူးလို့နွေဦး Brothers Column ကအသိပေးထားပါတယ်။အဲ့ဒီတက်ခိုက်မှုကိုနွေဦး Brothers Column နဲ့အတူလျှက်စီးတက်ခွဲ Royal Tiger Force Selling G တို့ပူးပေါင်းလုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စစ်ရေးသတင်းကိုတော့ Radio NUG သတင်းတောင်ကိုခန့်မှပေးပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ဒီသတင်းတွေကိုနားဆင်ရပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်မຫນွေဦးမုံကဆက်လက်တင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမုံပါ။ပထမဆုံးတင်ပြမယ့်သတင်းကတော့ချင်းမြွေလေကြောင်းအနေနဲ့ကြုံရနိုင်တာကြောင့်ဘုံခိုခြင်းတွေတူထားဖို့ဗုံပြင်းမြွနယ်ပြည်သူရဲတပ်ဖွဲ့သတိပေးတဲ့သတင်းဖြစ်ပါတယ်။မြန်မာတနိုင်ငံလုံးမှာဂျမ်ဘက်စစ်ကောင်စီနဲ့တော်လင်းရေးဖွဲ့စည်းတွေကြားတိုက်ပွဲတွေဖြစ်နေပြီးချင်းမြွေလေကြောင်းအနေနဲ့ကြောက်ရောက်လာနိုင်တဲ့အတွက်ဘုံခုခြင်းတွေစနစ်တကျတူထားကြဖို့မြို့သားညီညွတ်ရေးအစိုးရပုံပြင်းမြွနယ်ပြည်သူ့ရဲတပ်ဖွဲ့ကသတိပေးချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဂျမ်ဘက်စစ်ကောင်စီဟာတော်လင်းလက်နက်ကိုင်ဖွဲ့စည်းတွေဖြင့်စစ်ဘေးရှောင်တဲ့ရဲသားပြည်သူတွေရှိတဲ့မြို့ရွာတွေကိုပိတ်မတ်ထားပြီးလေယာဉ်တွေ drone တွေသုံးပြီးဘုံကျဲတိုက်ခိုက်တာတွေဇက်တိုက်လှုပ်လာနေတဲ့အတွက်ခုလိုသတိပေးပြောဆိုလိုက်တာဖြစ်ပါတယ်။ဘုံခုခြင်းတွေစနစ်တကျတိဆောက်ရမှာလိုင်နာဆောင်ရွက်ရမယ့်အချက်တွေကိုလည်းပုံပြမြွနယ်ပြည်သူရဲတပ်ဖွဲ့ကအသိပေးထားပြီးလိုင်နာဆောင်ရွက်ကြဖို့လည်းပြည်သူလူထုကိုမြစ်တမ်းရက်ခံထားပါတယ်။လိုင်နာရမယ့်အချက်တွေထဲမှာဘုံခုခြင်းရှိတဲ့နေရာကိုသွားမဲ့လမ်းကြောင်းတွေကိုကြိုတင်ရှင်းလင်းထားဖို့ရေးပေါ်ခြေနေမှာဘုံခုခြင်းနဲ့ဝင်ရောက်ပုံခုနိုင်ရေးစနစ်တကျကြိုတင်လေ့လာထားဖို့အပါအဝင် တော်လင်းဖွဲ့စည်းတွေရဲ့လေကြောင်းအန္တရာယ်နဲ့ပတ်သက်တဲ့ထုတ်ပြန်ကြေညာချက်တွေကိုစောင့်ကြည့်နားထောင်ကြဖို့တိုက်တွန်းထားပါတယ်။စစ်တကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးမြန်မာနိုင်ငံအနှံ့အကြမ်းဖက်မှုတွေနဲ့ပြည်ပခါတွေပုံစံမျိုးစုံနဲ့ဖြစ်ပွားခဲ့ပြီးလက်ရှိချိန်နေမှာလည်းလက်နက်ကင်တော်လင်းအဖွဲ့တွေနဲ့ဂျမတ်စစ်ကောင်စီတပ်တို့ကြားနေရာအနှံ့ပြားမှာထိတွေ့တိုက်ပွဲတွေဖြစ်နေရမှာဂျမတ်စစ်ကောင်စီဘက်ကတာဝေးပြည့်လက်နက်ကြီးတွေနဲ့ပစ်ခတ်တာလေယာဉ်တွေ drone တွေနဲ့ပုံကျဲတာတွေခက်ဆစ်ဆိတ်လှုပ်လာတာကြောင့်ရဲသားပြည်သူထိခိုက်သေးဆုံးမှုတွေမြင့်တက်လာတယ်လို့သိရပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့တစုံတဦးကြီးဆွဆွဲခြင်းကိုခံရပါကမိမိတွေလည်းဥပဒေအရထုချေဖြေရှင်းရဲ့ဥပဒေခွင့်ရများရှိတဲ့သတင်းပဲဖြစ်ပါတယ်။မြေကမဆွအမှုကိစ္စတစ်ခုကိုကျူးလွန်တယ်လို့တစုံတဦးရဲ့ဆွဆွဲခြင်းကိုခံရပါကဆွဆွဲခံရတဲ့မိမိမှလည်းဥပဒေအရ၎င်းဆွဆွဲချက်ကိုထုချေဖြေရှင်းရန်ဥပဒေခွင့်ရရှိတယ်ဆိုတာကိုသိရှိထားတဲ့ကြောင့်ကိုမြို့သမီးလူငယ်နဲ့ကလေးငယ်ရအောင်ကြီးဌာနကထုတ်ပြန်ထားပါတယ်။တစုံတဦးကမိမိပေါ်ရဲစခန်းတွင်ဖြစ်စေတရားရုံးတွင်ဖြစ်စေဆွဆွဲမှုတစ်ခုခုပြုလုပ်တဲ့အကြောင်းချင်းရကိုသိလျင်သိချင်းတရားဥပဒေကိုနားလည်တဲ့ဥပဒေထောက်ကူပေးသူထံသို့ဖြစ်စေရှေ့နေထံသို့ဖြစ်စေတွားရောက်လျက်ဥပဒေကြံဉာဏ်တောင်းခံသင့်ပါတယ်။ဖန်ခံရတဲ့အချိန်ထိတော်၎င်းရဲမှတရားရုံးသို့ဆွဆွဲခံရသူတရားခံကိုတရားစွဲတင်ပို့သည့်အချိန်ထိတော်၎င်းမဆောင်ဆိုင်သင့်ပါယောဂကျွမ်းပြီးမှဆေးဆရာထံရောက်သည့်လူနာကဲ့သို့ကုစားရခက်ခဲရပါတယ်။မိမိတွင်ဥပဒေပြဿနာရှိရင်ကြိုတင်ပြီးအကြံဉာဏ်ရယူဖြေရှင်းခြင်းကပုံမထိရောက်ပါတဲ့ဘယ်သူမဆို၎င်းဆွဆွဲမှုကိုသိရှိ၍စတင်ဖန်ဆီးခြင်းခံရချိန်မှာတရားရုံးတွင်တရားရင်ဆိုင်အပြစ်ပေးခြင်းခံရတော့လဲမိမိတွင်အယူခံခွင့်ပါဝင်အကျဉ်းသားတဦး၏အခွင့်အရေးများဥပဒေအခွင့်အရေးများရှိပါတယ်ဆွဆွဲခံရသူမှရဲရေးပိုင်သောပြစ်မှုဖြင့်ဖြစ်စေရဲအရေးမပိုင်သောပြစ်မှုဖြင့်ဖြစ်စေဆွဆွဲဖန်ဆီးခံရပါကဖန်ဆီးခံရသူမှဖန်ဆီးသူအားမေးခွန်းမေးမြန်းခွင့်ရှိပါတယ်မြားပြည်သူဝင်ထွက်သွားလာနိုင်သောနေရာနဲ့လမ်းမော်တွင်ဖမ်းဆီးခံရလျင်ဖြစ်စေမိမိနေအိမ်တွင်ဖမ်းဆီးခြင်းခံရလျင်ဖြစ်စေဖမ်းဆီးသူကို၎င်းဖမ်းဆီးသူ၏အမည်ယာဒူးအဖွဲ့အစည်းလူဖမ်းခွင့်ဝရမ်းရှိမရှိနဲ့ဝရမ်းမရှိလျှင်မိသည့်အမှုဖြင့်ဖမ်းသည်လည်းစတဲ့ဥပဒေအရအကူအညီလိုအပ်ပါကမျှတလမ်းညွန်တို့ဆက်သွယ်ကူညီတောင်းခံနိုင်ကြောင်းကိုမြို့သမီးလူငယ်နဲ့ကလေးငယ်ရဝန်ကြီးဌာနမှထုတ်ပြန်ထားပါတယ်ရှင်ဆက်လက်ပြီးPSLF DNLA မြို့သမီးဖွံ့ဖြိုးတိုးတက်ရေးဌာနကတလအတွင်းချေရွာ20ရွာမှာကွင်းစင်းသိပညာပေးနိုင်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါဦးမယ်။ပလံပြင်းနယ်လူမျိုးရေးတပ်ဦး PSLF DNLA ကဌာနတစ်ခုဖြစ်တဲ့မြို့သမီးဖွံ့ဖြိုးတိုးတက်ရေးဌာနအနေနဲ့ဖေဖော်ဝါရီလအတွင်းချေရွာပေါင်း20ရွာကဒေသခံပြည်သူတွေကိုသိပညာပေးမှုတွေကွင်းစင်းဆောင်ရွက်နိုင်ခဲ့တယ်လို့ဆိုပါရယ်။ကွင်းစင်းသိပညာပေးရမှာနမ်ဆန်မြို့နယ်က14ရွာ၊နမ်တူမြို့နယ်က9ရွာနဲ့ကုတ်ခိုင်မြို့ကချေရွာတွေကဒေသခံတွေကိုအသိပညာပေးနိုင်ခဲ့တယ်လို့PSLF DNLA တရင်နဲ့ပြန်ကြားရေးဌာနကပြောပါရယ်ကျေးရွာဒေသခံပြည်သူတွေကိုမြို့သမီးနဲ့စီပွားရေးမြို့သမီးအခွင့်အရေးကလေးတငယ်အခွင့်အရေးမြို့သမီးနဲ့မိသားစုစီမံကိန်းအရွယ်မတိုင်မီစောစီးစွာအိမ်အောင်ပြုခြင်းနဲ့ဆယ်ကျော်သက်ပြောင်းလဲမှုစတဲ့အသိပညာတွေပေးခဲ့တယ်လို့သိရပါရယ်အဲ့ဒီအသိပညာပေးဟောပြောဝဲတွေမှာနမ်ဆန်နမ်မတူနဲ့ကုတ်ခိုင်မြို့နယ်ကကျေးရွာဒေသနေပြည်သူစုစုပေါင်း959ဦးပါဝင်ဆွေးနွေးခဲ့တယ်လို့ PSLF DNLA တရင်နဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါရယ်PSLF DNLA မြို့သမီးဖွံ့ဖြိုးတိုးတက်ရေးဌာနအနေနဲ့တောင်ပြည်အတွင်းမြို့သမီးများပေါ်အကြမ်းဖက်မှုရောကြစေရေးလုပ်ငန်းစဉ်များမြို့သမီးစွမ်းရည်မြင့်တင်ရေးနဲ့စီယုံရေးလုပ်ငန်းစဉ်များအိမ်တွင်းမှုနဲ့ဝင်ငွေလှည့်ပတ်စီစဉ်မှုလုပ်ငန်းစဉ်တွေချမှတ်ပြီးအကောင့်ထက်ပေါ်ဆောင်ရွက်နေတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကလည်းနမ်တူမြို့နယ်ကချေရွာ9ရွာနဲ့မိုင်းငုံမြို့နယ်ကချေရွာ3ရွာကဒေသနေပြည်သူစုစုပေါင်း385ဦးကိုသိပညာပေးနိုင်ခဲ့တယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ဖားကန်းမြို့မှာဆရာနာရှင်စံကျင်လူလူသပိတ်နဲ့ KIA PDF နဲ့ NUG ထောက်ခံပွဲပြုလုပ်တဲ့သတင်းဖြစ်ပါတယ်။ကချင်ပြည်နယ်ဖားကန်းမြို့မှာဒီကနေ့ဖေဖော်ဝါရီလ28ရက်မှာဆရာနာရှင်စံကျင်လူလူသပိတ်နဲ့ KIA PDF နဲ့ NUG ထောက်ခံပွဲပြုလုပ်ခဲ့ကြတယ်လို့ဒေသနေပြည်သူတွေကဆိုပါတယ်။ဖားကန်းပြည်သူတွေကကချင်ပြည်နယ်အနက်မြို့သိမ်းတိုက်ပွဲတွေဆင်နွှဲနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ကချင်ပြည်သူ့ကာကွယ်ရေးတပ် KPDF နဲ့မဟာမိတ်တပ်ဖွဲ့တွေတိုက်ပွဲတိုင်းမှာအနိုင်ရရှိစေဖို့ဆုတောင်းပေးခဲ့ကြတယ်လို့သိရပါတယ်။ဆရာနာရှင်စံကျင်ရဲ့လူလူသပိတ်မှာပါဝင်ခဲ့သူတွေကဆရာနာရှင်စနစ်အကြဆုံးပါစေဖက်စစ်စစ်တပ်အမြင့်ဖြန်မိရှုလူသက်မရင်းစစ်တပ်လို့မရှိနှွေးတော်လည်းရဲ့အမြင့်အောင်မှုပြည်သူအလုံးပါဝင်စုစတဲ့ကြွေးကြော်တန်တွေနဲ့ချီတက်ခဲ့ကြတယ်လို့ဦးဆောင်သူတွေကပြောပါတယ်။ဒါအပြင်ဖားခဲ့ပြည်သူတွေကပြည်ပဆိုင်ရာလူသမားရေးအဖွဲ့ ILO ပုံမှန်33အရစစ်ကောင်စီကိုအေးအေးယူပေးဖို့လည်းတောင်းဆိုခဲ့ကြတယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မလတရနေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံတောင်ပိုင်းဒေသများတွင်နေရာကွက်ပြီးမိုးရွာသွန်းနိုင်ပါတယ် ပင်လယ်ပင်လယ်အခြေအနေမှာကချင်ပြည်နယ်မြောက်ဖျားပိုင်းနဲ့ရာရီတိုင်းတို့မှာတိမ်အထင်အထက်ပင်လယ်ပင်လယ်တောင်ပိုင်းနဲ့တနင်္သာရီကရင်ရန်းတွင်တိမ်ထူထပ်နိုင်ပါတယ်။မိုးအခြေအနေမှာကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီကရင်ရန်းတောင်ပိုင်းစွန်းဒေသများတွင်နေရာကျဲကျဲမှနေရာဆိတ်ဆိတ်မိုးရွာသွန်းနိုင်ပါတယ်။ရွာရင်ရာနှုန်း90ရာခိုင်နှုန်းဖြစ်ပါတယ်။ပင်လယ်ပင်ခြေနေမှာရခိုင်ကရင်ရန်းဘက်တွင်လေသည်ရှစ်တောင်ဘက်မှတနိုင်9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်အထင်ရှိနိုင်ပါတယ်။ဧရာဝတီရန်ကုန်တိုင်းမုဒ္ဒမခွေနဲ့တနင်္သာရီကယိုရန်ဘတ်တွင်လေသည့်အရှိတ်ဘက်မှတနင်္သာရီ10မိုင်မှ -20 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှိမ့်ငယ်မှလိုင်းအထင်အထင်ရှိနိုင်ပါတယ်ရှင
်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါဆက်လက်ပြီးစိုက်ပျိုးစီးပွားတောင်သူစကားသက်အစီအစဉ်မှာမြမကျုံစိုက်ပျိုးရေးလုပ်ငန်းမအောင်မြင်လို့တောင်သူတွေမီးတင်ရှုတ်လာတဲ့အကြောင်းအရာကိုရန်နိုင်ကတင်ဆက်ပေးပါမယ်ရှင်
ရေဒီယို NUG ကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာအခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစီးပွားတောင်သူစကားသံအစီအစဉ်ကိုနားဆင်ကြရမှာပါမြမကြုံစိုက်ပျိုးရေးတောင်သူစိုက်ပျိုးလို့အကျိုးမြတ်နေပါသလိုပြည်တွင်းစားသုံးမှုအတွက်ဂျုံမှုန့်မလုံလောက်တောင်တွေဖြစ်နေပြီးရေသိမ်းချိန်အလေလွင်လဲပြပြနေပါတယ်ဒီသတင်းကိုတာအိုကပေးပို့ထားပါတယ်အခုလိုဖေဖော်ဝါရီလနဲ့မတ်လဝင်းကျင်ကဂျုံရေသိမ်းချိန်ဖြစ်ပြီးဂျုံဈေးမကောင်းလို့ရှမ်းပြည်တောင်ပိုင်းကဂျုံဆိုင်တောင်သူတွေအချိုးမြနေခဲ့တယ်လို့အချိုးစိုက်ချိန်ဆောတဲ့တောင်သူတွေမှာမိုးရီများလို့ဂျုံတွေပြတ်ပြီးအရှုံးတွေနဲ့ရင်ဆိုင်ခဲ့ရပါတယ်ဒီချိန်တွေကိုပင်တရားမြို့နယ်မှာဂျုံတောင်သူတူကအခုလိုပြောပါတယ
်ကျွန်တော်တို့မားနာတော့တင်နေရတပိုက်တာအနည်းဆုံးတော့4500 5000ကိုချိန်တော့မားနာပါတယ်မားနာဒါမဲ့တင်နေကြတော့ထင်တယ်လို့မဖြစ်လာဘူးဗီကန်နီယာဗီကန်နီယာဘယ်လိုတော့ဆိုတော့ဗီကန်နီယာကျော်ကဗီကန်နီယာဂျုံတပိုက်တာကို2500 3000ရရဲဒါမဲ့ဗီကန်နီယာသူရမျိုးစေးတွေလည်းအဲ့လိုစေးမကြည့်ဘူးရပါမလားနောက်ပြီးတော့မြေရှိစေးတွေလည်းအဲ့လိုစေးမကြည့်ဘူးတိတိကျတော့ကျွန်တော်တို့တော့300ဝယ်300ရတဲ့ပြီးဥစားစေးတွေလားပြီးခင်ကတအိုက်နတ်အိုက်ရှင်တီနီယာတအိုက်ပဲတုံးလို့ရတယ်အဲ့လိုပြော
မြမဂျုံစိုက်ပြိုးတဲ့တက်တန်းဟာနှစ်ပေါင်း140နီးပါးရှိလာပြီမယ်ဂျုံစိုက်ပြိုးမှုဟာလက်ရှိအချိန်အထိဝင်ဝေတည်ကြတဲ့သီးနှံဖြစ်မလာသေးသလိုဂျုံစားသုံးမှုမြင့်တက်လာပြီမယ်ဂျုံလိုအပ်ချက်ကလည်းရှိနေလို့ဩစတြေးလျအိန္ဒိယနဲ့ထိုင်းနိုင်ငံဘက်ကလည်းမှားယူအသုံးပြုနေကြတာဖြစ်ပါတယ်တနင်္ဂနွေလုံးစိုက်ပျိုးထုတ်လုပ်နေတဲ့ဂျုံမျိုးကွဲပေါင်း15မျိုးရှိပြီးစုစုပေါင်းစိုက်ရိက်က33000နီးပါးရှိနေပါတယ်။အဲ့ဒီဂျုံမျိုးတွေမှာအသားဓာတ်ဂလူတင်နဲ့ပြားဓာတ်တို့ကရည်သွေးမြင့်ပေါင်မုတ်ကိမုတ်တွေထုတ်လုပ်နိုင်အောင်မပါဝင်တဲ့အတွက်ပါဝင်တဲ့ဂျုံမျိုးသစ်တွေထုတ်လုပ်နိုင်ဖို့လိုအပ်နေတာဖြစ်ပါတယ်။ဒါကြောင့်လက်တလောဒေတာတွင်စိုက်ပျိုးထုတ်လုပ်နေတဲ့ဂျုံမျိုးတွေကိုရိုးရာဂျုံမှုန့်အကြမ်းသုံးစားစရာတွေမှာပဲအသုံးပြုနေကြတာဖြစ်ပါတယ်။ဒါကြောင့်ပြည်တွင်းဂျုံဆက်တွေကမြမဂျုံကိုပြည်ပကတင်သွင်းလာတဲ့ဂျုံမှုန့်တွေနဲ့ရောဆက်အသုံးပြုနေကြပြီးနိုင်ငံခြားငွေခက်ခဲကြောင်းပြည်ပကဂျုံမှုန့်တွေမတင်သွင်းနိုင်တော့တဲ့အခါပေါင်မုတ်ကိမုတ်လုပ်ငန်းတွေမှာကုန်ကျန်းပြတ်လက်တာတွေဖြစ်လာပါလေ။တောင်ကြီးမျိုးကမုတ်လုပ်ငန်းရှင်တူကတော့ဂျုံမှုန့်မှားမရလို့အခက်တွေ့တယ်လို့ဆိုပါတယ်။
အခက်တွေ့ရပါဘောဆိုတာရနိုင်မှာတော့ကျုံလား။စီကုန်ကျန်းမရလို့ရှိ
ဘူး။ဂျုံကိုကချင်ပြည်နယ်ချင်းပြည်နယ်စကိုင်းမကွေးမန္တလေးနဲ့ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းတို့မှာစိုက်ပျိုးကြပါလေ။အညာဂျုံနဲ့ရှမ်းဂျုံဟာဈေးကွက်တစ်ခုအနေနဲ့ရှိနေပြီးကချင်နဲ့ချင်းကတော့စိုက်ပျိုးမှုနည်းလို့ဈေးကွက်ဈေးတန်းရဲလို့သိကြမရှိပါဘူး။ဂျုံသီးနဲ့ဟာအခြားသီးနဲ့တွေလိုပဲအရေးသွေးနဲ့အထွက်နှုန်းကစလို့ဈေးကွက်တည်ငြိမ်တာမရှိတဲ့အတွက်စိုက်ပျိုးထုတ်လုပ်ရေးသိမ်းရမှာအားရလာပြီးအလေလွင့်နေလဲများပြားလာပါတယ်။ရှမ်းပြည်တောင်ပိုင်းပင်တရာမြို့နယ်ကိုရောက်ရင်အခုလိုဆောင်းသီးနဲ့ရေးသိမ်းချိန်မှာအဝေးကနေအဖြူရောင်အခွက်လိုက်ဖြစ်နေတဲ့ဂျုံရိုးပြက်တွေကိုမြင်ရမှာဖြစ်ပြီးအဖြူရောင်နဲ့ဆန့်ကျင်ဘက်အမဲရောင်တွေကလည်းဂျုံရိုးပြက်တွေကိုမီးရှို့ထားတဲ့အခင်းတွေပဲဖြစ်ပါတယ်။ရိုးပြက်တွေကိုဟုတ်ခနဲလောင်ပြီးငိမ့်သွားတဲ့ဂျုံကြီးထဲမှာမီးအကုန်မလောင်ပဲကြံခဲ့တဲ့အမဲရောင်ဂျုံနှံတွေကိုမြင်ရမှာဖြစ်ပြီးဒါတွေကတော့ဂျုံရင်သိမ်းချိန်မှာလေလွင့်သွားတာဖြစ်ပါလေ။ပိတ်တာ900ထွက်တဲ့ဂျုံကြီးတစ်ခင်းမှာအလေလွင့်ပမာဏကပိတ်တာ30တိရှိနေပြီးစိုက်ပျိုးထုတ်လုပ်လိုက်တဲ့သီးနှံရဲ့16ရာခိုင်နှုန်းဟာရေသိမ်းချိန်မှာပဲပျောက်ဆုံးသွားတာဖြစ်ပါလေ။အလေလွင့်များတဲ့အတွက်ဂျုံရင်သိမ်းတဲ့လုပ်ငန်းကိုလေးလာကြည့်တဲ့အခါမှာရေသိမ်းချွေလေးဆက်တွေကိုအသုံးပြုကြသလိုမီယိုဖလာတိုင်းလူနဲ့ရေသိမ်းကြတာလည်းရှိပါတယ်။ဆက်နဲ့လူရှင်ပြန်ရေသိမ်းကြတဲ့အခါကုံကြစေကဆက်နဲ့ရေသိမ်းတာကလူနဲ့ရေသိမ်းတာထက်ကျက်နှစ်သိန်းတစ်သောင်းလောက်ကွာဟနေတဲ့အတွက်ပိုပြီးဈေးသက်သာတဲ့ရေသိမ်းချွေလေးဆက်တွေကိုအသုံးပြုလာကြပါတယ်။အဲ့ဒီရေသိမ်းချွေလေးဆက်တွေမှလည်းစကားကနေဂျုံသီးနှံကိုပြောင်းလဲရေသိမ်းကြတဲ့အခါစက္ကရိယာပိုင်းပြောင်းလဲတက်စင်နိုင်ဖို့နဲ့စက္ကရိယာတွေအချိန်မီအလုံးလောက်ရရှိအောင်ပြောင်းလဲတက်စင်နိုင်ဖို့လည်းလိုအပ်နေတာဖြစ်ပါတယ်။အကြံပတ်စစ်တပ်ရဲ့စစ်မှုထမ်းဥပဒေအပအဝင်ဒေသတွင်းအထွေထွေအကျပ်တဲတွေကြောင့်နေရက်ကိုစွန့်ခွာသူတွေများလာတဲ့အခါဂျုံရိတ်သိမ်းဖို့လုံသမားရှားလာတဲ့အပြင်အချိန်နဲ့ငွေကြေးတက်တာတဲ့ရိတ်သိမ်းချွေလေးဆက်တွေကိုတုံးကြရပေမဲ့အိုဟောင်းနေတဲ့ဆက်တွေအပြင် စပားရေးဆက်ကိုဂျုံရိုက်တဲ့အခါအလေလွင့်နေအောင်စက်ပစ္စည်းတွေကိုပြောင်းလဲတက်ဆင်အသုံးချနိုင်မှုတွေလိုအပ်တဲ့ပြင်မကျွမ်းကျင်တဲ့ဆက်မောင်းအခက်အခဲတွေကြောင့်ဂျုံနှံဂျုံစင်တွေဟာစားသုံးသူစီမရောက်နိုင်တော့ပဲနောက်တစ်သီးစိုက်ပျိုးဖို့အတွက်ဂျုံကင်းကိုမီးရှို့ပြီးရိုးပြက်ကိုရှင်းလင်းတဲ့အခါရည်သိမ်းချွေလေးဆက်ကကြကြံခဲ့တဲ့ဂျုံတွေမီးလောင်ပျက်စီးကုန်တာပဲဖြစ်ပါလေ။အခုခါမှာမိခွန်းငွေတွေကြောင့်လေလုံးညဉ့်ညံ့မှုတွေရှိနေပေမဲ့လည်းတီးနှံစိုက်ပျိုးထုတ်လုပ်တဲ့လုပ်ငန်းမှာလေယာဘေးတွေပျက်စီးတွေကိုတဘာဝမြေဩဇာထုတ်လုပ်နိုင်တဲ့နည်းလမ်းတွေရှိပေမဲ့စိုက်ပျိုးရေးပညာပေးလုပ်ငန်းတွေထိထိရောက်ရောက်ဖြစ်မလာတဲ့အခါနောက်တသီးစိုက်ဖို့အတွက်ရိုးပြက်တွေကိုမီးရှို့နေကြတာဖြစ်ပါလေ။ဒေါင်းသူတွေအနေနဲ့ဆောင်းတီးနှံဂျုံတသီးပြီးတဲ့နောက်မိုးရာသီမှာပန်းမုံလာမုံလာထုတ်တွေပြန်စိုက်တဲ့အခါရည်သိမ်းရေးကြံရိတ်ခဲ့တဲ့ဂျုံစည်တွေကပေါင်းပင်တွေဖြစ်လာတဲ့အတွက်ပေါင်းနှုတ်ခကုန်ကြစည်ရှိတဲ့တောင်သူတွေဟာဂျုံရိုးပြက်တွေကိုမီးရှို့နေကြရအောင်မှာဖြစ်ပါတယ်။အခုလိုဓာတ်မြေဩဇာတွေဈေးတက်နေတဲ့ကာလမှာပင်တရားမြို့နယ်ကဂျုံတောင်သူတူကတော့ရိုးပြက်တွေကိုတဘာဝမြေဩဇာလုံနိုင်တဲ့နည်းလမ်းရှိရင်မီးရှို့ဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ
်။ညော့စာလုံးလို့ရရင်စီးဖို့အစီအစဉ်ရှိတော့မယ်။မရှိတော့ဘူး။ညော့စာလုံးလို့ရရင်လုံမယ်နော်။
ဂျုံရိတ်သိမ်းပြီးချိန်မှာရိတ်သိမ်းချွေလေးဇက်ကကြံခဲ့တဲ့ဂျုံနှံတွေကိုကောက်သိမ်းကောက်တာဆက်ရိတ်ဖို့ကြံသွားတဲ့ဂျုံမင်းတွေကိုလူနဲ့ရိတ်သိမ်းတာတွေရှိပေမဲ့အများစုကတော့ကောက်သိမ်းမကောက်နိုင်ကြတော့ဘဲရိုးပြက်မီးရှို့တဲ့အဲပါကုန်ကြတာဖြစ်ပါလေဒီဒီလေးဟာမီးရှို့ဖလားဒီလေးကနေဒီကနေ့ထိဆွံ့မြစ်လာပြီးရှမ်းတောင်ဒေသရဲ့ဂျုံဆိုင်ဧကအယအချမ်းမြစ်တွက်ကြည့်ပါကဂျုံပိတ်တာချင်း4,800ကျော်အလေလွင့်ဖြစ်ပွားနေတာဖြစ်ပါလေဒါကြောင့်လူနည်းစုတောင်သူကဂျုံကောက်သိမ်းကောက်ကြတာရှိပေမဲ့ကြံခဲ့တဲ့ဂျုံနှံတွေကိုပမာဏတစ်ခုထိကောက်ယူနိုင်ကြတာမရှိပါဘူး။ဒါကြောင့်မြမဂျုံစိုက်ပျိုးမှုမှာဂျုံစိုက်ပျိုးတဲ့တောင်သူတွေရှိပေမဲ့ဂျုံဟာပြပတင်ပို့နိုင်တဲ့သီးနှံတစ်ခုဖြစ်မလာတဲ့အပြင်ကိုပြည်ရင်းသုံးဂျုံလုပ်ငန်းတွေအတွက်တင့်တော်တဲ့ဂျုံစစ်အလုံလောက်ထောက်ပံ့နိုင်တာမရှိဘဲပြပဂျုံကိုသာအဓိကအားထားနေရပါတယ်။ဒါကြောင့်တောင်ပေါ်ကဂျုံတောင်သူတွေမှာမိုးသီးနှံကုန်စိမ့်တွေဈေးကွက်ပြက်လာရင်ဆောင်းသီးနှံဂျုံကိုအားကိုးလိုပေမဲ့လောက်လောက်လာလာအမထနိုင်မဲ့ဖြစ်နေပါတယ်။ဂျုံနှစ်သက်သူစားသုံးသူတွေမှာအီချာကွေးတစ်ချောင်းကိုကြက်တစ်ထောင်ဖြစ်လာပေမဲ့ဂျုံစိုက်ပျိုးသူတောင်သူတွေမှာအီချာကွေးအချောင်း20ထွက်တဲ့ဂျုံစစ်တပိတ်သားကိုကြက်4,000တောင်မရကြတဲ့အတွက်နှစ်ပေါင်း100ကျော်ရှိလာတဲ့မြန်မာဂျုံစိုက်ပျိုးထုတ်လုပ်မှုလုပ်ငန်းဟာတောင်သူတွေအတွက်တော့တိုးတက်လာမှုမရှိတာကိုတွေ့မြင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့မှာစိုက်ပျိုးရေးသူတေသနာဦးစီးဌာနကပြည်ရင်းသုံးဂျုံမှုန့်အမျိုးမျိုးထုတ်လုပ်နိုင်ပေမဲ့ဂျုံမျိုးပြုပြင်ပြောင်းလဲရေးစီမံချက်တစ်ခုကိုထုတ်ပြန်ခဲ့ပါတယ်။ဒီစီမံချက်ဟာဂျုံစည်းကြောင့်ဂျုံစိုက်ပျိုးမှုအားရပြီးဂျုံချင်းအလေလွင့်ကိုထင်မစင်းစားနိုင်တော့ပဲပြည်ရဲဂျုံချိတ်ခွဲတဲ့လုပ်ငန်းတွေအတွက်အပြေခံဖြစ်နေတဲ့ဂျုံတောင်သူတွေနဲ့မြမဂျုံစိုက်ပျိုးစည်းဘွားပေါ်မှာဖွံ့ဖြိုးတိုးတက်မှုရှိလာနိုင်မှာမဟုတ်ဘူးဆိုတာလွန်ခဲ့တဲ့နှစ်တရာအတွင်းအကြမ်းဖက်စစ်တပ်ဦးဆောင်ခဲ့တဲ့လုပ်ငန်းတွေကိုလေ့လာကြည့်ရင်ထင်ရှားစေမှာဖြစ်ပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်တာအိုကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Video Energy ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်။ကယင်းနီကယားဘာသာနဲ့ပတ်စင်သတင်းများကိုခုရဲကတင်ပြပေးပါမယ်ရှင
်။ဟိုအမပစီလောပလီတမှုပစင်ခုညာ UK Radio Energy တနွေကူရီကြရင်ဟိစုထေလူပဲစီနာကယားလီငို့နပါဘာမှခုရဲနေပဲ။ကလုလရီကြာရင်မှာ TK project အတိုးလေပတ်3 need to ဟေခုတချပရိအပလောက်မှုရင်တော့နာနီရီနေရှင်နာညာနာညီဟုတဟုတေကူခါလီရင် TK project ဖက်ချခုတူမန်ဝင်ခိုင်တန်ရင်တော့ရှားထရသနီတရီကြာရင်ဟေစုထီလူပဲစီပါ TK project အတိုးလေပတ်3 need to ဟေခုတချပရိအပလောက်မှုအနာနီရီနေရှင်နာညာနာညီဟုတဟုတေကူရင်အမေနီတူပေးအနာနီရီနေရှင်နာညာနာဖေဖော်ဝါရီလနေ့ရှင်နာတင်ကြီးဖွေးနေအခဲTK project အတိုးလေပတ်သူရင်းနီတူဟေကူတချပရိအပလောက်မှုခုကျော် TK project ဖရချာခုတူညီဖရတဖရခုကျော်နာအပလောက်မှုစီဒုက္ခရဖရချာခုမဘူ TK project ဖရချာခုတူစီညီဖရတဖရဖရချာခုတူစီနာခုတရားစီ TK project အတိုးလေပတ်သူရင်းနီတူဟေကူတချပရိအပလောက်မှုခုတရားရို့အိုတတရားခုတရေးစီရှားချသူနီကြတူဖွင့်နာပရေ ठीके प्लॉचे अटो लेपतुरी नीटु हेकु टचा प्रे अप्लॉमु कुचो ठीके प्लॉचे प्रचा खुदु मांगवे खाइतान येनारो अछ्याबोमु हेबे तानीटु पोइनु अथु खलुले तहि एसिलेमेनी दि तेकु तद्यामा तरी तर्या ठुनिक्या दिसिना तबह्या लुमेनी दि तमे अक्लक क्लो अली ठुयानी दि सीयिनु ठीके प्लॉचे अटो लेपतुरी नीटु हेकु टचा प्रे अप्लॉमु खुद्या येनारो दिलु छ्यानीक्या दि पोइना प्रे अबे सेना लेपतुरी नीटु हेकु टचा प्रे अप्लॉमु हरी क्या येनु တတရာခုတေးစီနာရောအတတရာနိကတရာရိကြာဖွနထအပစနလေးတတရာနိတရာရိကြာစီရင်ရာတတနိတခုချောနာအပလောမှုစီနာရောတညာပလောကျတကြတညာနိကတဖွနဟိနမဆင်ရင်နိဒနာတရိတေကြာရင်နာပရေဦးနိဒီဝေပရိကေရှိလျာတကေဖြာဦးမီကျစီအပလောမှုပလောကျဖြာဦးမီကျကလေးပီအန်အိုပီအန်အေအပလောမှုစီနာရောအလေးထော်ညာနိဒီတကြာလီကေကု ဒဘုဆ ဖို့စီနိုအစီမေမမေချပူမေဆာနီဒီနမအိုဒီဟေနမဆင်ငိနီဒီအီထော်နီယာနီဒီဘေဖရေကေမူရှီလျာတကေအိုနီဒီဘေကလီမအပလော့မူတပလီယာဖြာအူမီချအပလော့မူပလော့ချူဖြာအူမီချူကလီပီအန်အိုပီအန်အေအပလော့မူစီနာရောအီထော်နီယာနီဒီဘေကေယာလီကေဒဘုဆူပူတေဟီစီနိုအစီပူမေဆာနီဒီဖုနအတီထေလူနီကတီနာဘရေဘီဒဘလူးစီအိုင်အပလော့မူယီနာရော အနာနီရီနေးရှင်းနယ်လူနာမတ်စလက်တနီဒီဘေနိုဘာလေအကူအထူးချိန်မေထီမေမမေဂျာနီဒူတျိုလက်ခါလီဖုန်အထပီအန်အေအလေးမေချီမေချနီဒူဒဘုဆူဖူစီနမအိုနီဒီအဖရနီရှင်းနယ်နျူဖရဖုန်အထတမတတရာစီနမမေမမေဂျာဘေနီဂျာဒူဖုန်နာဖရပီအန်အေအပလော့မူယီနာရောဖရခူလူဖရဖရမောတဖရအစီမေဆာနီဂျာဒူဖုန်အထအလေးပူနီဒူငေကလိုချာမပုတ်တေဒဘုဆူဖူယီနုအီထော်နီယာနီဒီဘေဖရေကေမှု लखीपू क्या फूसी फून अठ पी एन ए फाउ क्ले अप्लोमू सी नारो अपनी डी टोफू सो फूसी फून अठ अवितानी क्या दिलुद ख्रकू दहे फून दिलु थे नि क्या दी नाप्रे अली पनी नि डी अठ मेसा नि डी सिनेमा उ नि डी तुटो अवितानी डी डी ख्रकू सी नमा दहे इ नारो अथ्या बे नि डी डी खू फून अठ अका नि डी डी सी ने अखे सी मे नि डी बे क्लागु दहे इ नमा उ ए नि डी फून बी डब्ल्यू सी आई इ नारो दिलु थे नि क्या दी भोई हे नमा सिंगे नि डी ना तरी दे क्या इ नाब्रे तरगे नि डी श्री डो वे मु डो पु सु पु सी अंगे त लाइक ऑल लुक ए पीडीएफ अमुई इ न कुई छाला हो नि डी रु लीले त बा अथे नि डी फून हे नमा सिंगे नि डी तरगो तके नि डी श्री डो वे मु कु တော့ပုစုဖူစီအငည့်အပလော့မှုစီရင်နာမှာတနည်းတူခုညာတော့ပုစုဖူစီဒေတာကျွိထော်ညာနီတူဖုန်းထအစီအပလော့မှုရင်နာမှာအလေးဟိချီရှိနီတူတော့ပုစုဖူစီအခုလီလက်စီအကောစီရင်နာမှာတနည်းတူခုညာအမေနော့တခုတူဟင်နာမှာဂျီလူထင်းနီကြဒီနာပဲတတကယ်နီတူစရီတော်ဗီမူတော့ပုစုဖူစီအငည့်တက်ရိုက်ကောလိုကေပီဒီအက်ဖ်ရင်နာမှာတနည်းတူခုညာရှာပါခခေရှင်နီတူ တတကောတကေဘဲနီဒီတီကေပူစီအငေမတူပလုနီကြဒီဇီပရိုပြချေစီအငေအစီမေမမေတျာမေပလော့ချူနီဒီဖုန်အထဆပါပလော့ချူဖရိုနီဒီနာကီယာလီကလီအပလော့မူစီနာမအိုနီဒီဖုန်ဟေနာမဆင်ငေနီဒီနာတရီတေကြာယင်နာပရေဥပမေချူဘဲနီဒီဒရုံးပရိုဂျက်စီအငေတတကေနီဒီမူပြတီကေပူစီအငေတက်ယင်နာရောဘီဖီဝိုင်လန်နီရှင်နာညာညီယင်အေမိုရှင်နီကြဒီဖွင့်နာပရေ မချူဘဲနီဒူမိုးပြဗီမူခါလီအငေဒေါ်ဖူဆူဖူစီယီနာမာပက်တကောတကေနီဒူမိုးပြဗီမူထေကေဖူဆေအငေတက်ယီနာရောဘဲလေးချပါနီဒူတငီနအခဲအိုပါချပါဘဲနီဒူကလီဖူဆေတဖရေယီနုပေအေဘဲနီဂျေအငေအချီအရီနီဒူဖူနုပေကလီဖူအဆေအမွီယီနာမာအမွီနီဒီနာကွတ်ကော့ပတာဒရုံဖွေးနာဘဲချပါနီဒူကလင်ငါစီလေဦးနီဒူခါလီနအခဲကျင်ညာချူဘဲနီဒူဖူနုထခေတာဘဲနီဒူနာရှင်ယာပလော့ဒူဖူနုစီ
စီစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်တွေမှာပြောင်းလဲဆိုပေးကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.3 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။